တော်ရရှိမြခင်ဗျာမြန်မာပြည်တွင်ညဉ့်ညံ့ရေးလုပ်ငန်းစဉ်ဟာအဆင့်သစ်တရာထက်ကိုဝင်လာခဲ့ပြီးတဲ့နောက်လုပ်ငန်းစဉ်ဥတီချက်ဟာလည်းအပြည့်ရရေးကနေတိုင်းရင်းသားဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံခြားရေးနှိမ့်ညွှန်မှုနဲ့အလို့အကိုင်ဖန်တီးရေးတွေဘက်ကိုပြောင်းရွှေ့သွားတာကိုမြင်ရမှာဖြစ်တဲ့အကြောင်းပြည်ထောင်စုညဉ့်ညံ့ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝင်းကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်ဂျပန်နိုင်ငံကိုရောက်ရှိခဲ့စဉ်အတွင်းနီကေးအေရှန်ရီဗျူးသတင်းဌာနကတွေ့ဆုံမေးမြန်းခဲ့ရမှာပြောကြားခဲ့တာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့အစိုးရကြားတပြည်လုံးအပြစ်ခတ်ရစက်ရေးသဘောတူညီချက်မူကြမ်းလက်မှတ်ရေးထိုးခဲ့ပြီးနောက်လာမယ့်အဆင့်နဲ့ပတ်သက်ပြီးတော့မေးမြန်းခဲ့ရမှာဝင်းကြီးဦးအောင်မင်းကအဲ့ဒီမူကြမ်းကိုတိုင်းရင်းသားခေါင်းဆောင်တွေကိုတင်ပြလို့အတည်ပြုနိုင်ပြီဆိုရင်ငြိမ်းချမ်းရေးလက်မှတ်ရေးထိုးဖို့အခမ်းအနားပေါ်ပေါက်လာမှာဖြစ်ပြီးမကြခင်မှာပဲနိုင်ငံရေးညှိနှိုင်းဆွေးနွေးပွဲမူပေါင်းတွေချမှတ်ဖို့အတွက်စတင်ဆောင်ရွက်ကြမှာဖြစ်ပါတယ်နိုင်ငံရေးဆွေးနွေးပွဲတွေဟာနိုဝင်ဘာအထွေထွေရွေးကောက်ပွဲမတိုင်ခင်မဲဆွယ်ကာလဖြစ်တဲ့စက်တင်ဘာအောက်တိုဘာလတွေမှာဖြစ်နိုင်ပါလိမ့်မယ်လို့ပြောကြားခဲ့ပါတယ်ဒါပေမဲ့အလုံးပါဝင်တဲ့ညီချင်းကြီးလုပ်ငန်းစဉ်အဖြစ်ဆောင်ရွက်နေတဲ့ဆိုပေမဲ့ကိုကံအဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတဲ့ကိစ္စပေါ်နေကေတဲ့တဲ့ကမိမျက်နှာခါမှာအပြစ်ရရေးဆွေးနွေးလာခဲ့တာ၄နှစ်ရှိပါပြီ။ကိုကံကိစ္စကနောက်မှပေါ်လာတာပါ။အဖွဲ16ဖွဲ့နဲ့ဆွေးနွေးခဲ့ရမှာဘုံရက်တီချက်ရရှိဖို့အတော်ပဲကြိုးစားခဲ့ရတာပါ။အဲဒါကြောင့်နောက်ထပ်အဖွဲ့စ်ထပ်တိုးဖို့မလွယ်ပါဘူး။ဒါပေမဲ့ကိုကံပြဿနာကိုလုပ်ငန်းစဉ်နောက်တစ်မျိုးနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဗမာပြည်ကွန်မြူနတီပါတီဘက်ကပါနဲ့ခွဲထွက်လာခဲ့တဲ့ကိုကံအဖွဲ့နဲ့1989ခုနှစ်ကအပြစ်ရခဲ့ပြီးတဲ့နောက်သူတို့အဖွဲ့တွင်ပြစ်ပခတ်တွေဖြစ်ပြီးပုံချရှင်ဟာရဲအရာရှိ18ယောက်ကိုတပ်ဖြတ်ပြီးတော့ထွက်ပြေးသွားခဲ့ပါတယ်။2012ခုနှစ်တွင်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာသူနဲ့တွေ့တော့ကိုကံကိုပြန်လာခြင်းကြောင့်ပြောပါတယ်။အဲ့ဒီကိစ္စသမရနဲ့ဆွေးနွေးပြီးပုံချရှင်ကိုပြန်လာခွင့်ပြုခဲ့ပါတယ်။ဒါပေမဲ့သူကဂရိမတီးပဲလက်နက်ကင်လမ်းစဉ်နဲ့အာဏာရအောင်လုပ်နေပါတယ်။ဒါပေမဲ့ကိုကံနဲ့နိုင်ငံရေးနီလာအရာဆွေးနွေးသွားမှာပါလို့ဦးအောင်မင်းကပြောပါတယ်။နိုင်ငံခြားရေးနှိမ့်ညွှန်မှုအစီအစဉ်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကြောင့်ပြည်သူတွေအတွက်မလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေမရှိစေရရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးရမယ်ဆိုတဲ့တမရဦးသိန်းစိန်ရဲ့လမ်းညွှန်ချက်နှစ်ရအရာဆောင်ရွက်နေပါတယ်။အလားတူနိုင်ငံရေးဆွေးနွေးမှုကနေပြီးတော့တဆင့်အားလုံးသဘောတူထားတဲ့ဖက်ဒရယ်စနစ်အခြေခံပြည်ထောင်စုကိုထူထောင်ပြီးလုပ်ပိုင်ခွင့်သဘာဝအရင်းအမြစ်နဲ့အကျိုးစီးပွားတွေကိုခွဲဝေရေးဆွေးနွေးကြမှာဖြစ်ပါတယ်။ပြီးတော့ညီညာရေးရပြီဆိုတာနဲ့ဖြည့်ဆည်းရမယ့်ပြဿနာတွေကအတော်ပဲများပြားပါတယ်။စစ်သားတသိန်းလောက်ကိုမြို့တွေစီပြန်ပြီးတော့ခေါ်ရမယ်။ဒုက္ခတဲ့3သိန်းခွဲကိုပြန်ပြီးတော့ခေါ်ရမယ်။ပြည်တွင်းမှာလည်းနေရာရွှေ့ပြောင်းခဲ့ရသူ4သိန်းခွဲကိုပြန်ပြီးတော့နေရာချရအောင်မှာဖြစ်ပါတယ်။အဲ့ဒီအတွက်မြို့မြို့မင်းတွေရှင်းရမယ်။နေထိုင်စရာရိတ်ခါနဲ့ခန်းစားခွင့်တွေပေးဖို့လုပ်ရမယ်။ပြီးတော့အလုတ်ကင်တွေဖန်တီးပေးရမှာဖြစ်ပါတယ်။အလုတ်ကင်မရှိရင်လက်နဲ့ပြန်ပြီးတော့ကင်နဲ့စီကိုရောက်သွားနိုင်ပါတယ်။အဲ့ဒါကြောင့်အလုတ်ကင်တွေဖန်တီးပေးဖို့အရေးကြီးပါတယ်လို့ဝင်းကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်။အထူးစီပေါ်ရေးစုံတွေဆက်ပြီးတော့လုပ်မှာလားဆိုတဲ့မေးခွန်းကိုတော့မိမိအနေနဲ့ကတော့အထူးစီပေါ်ရေးစုံတွေတဲ့ဆက်မှုဇုံတွေကိုပို့ပြီးတော့ထူထောင်ကြပါတယ်။ဤပညာမြင့်တဲ့ဆက်မှုဇုံမျိုးတွေမဟုတ်ပဲဆက်ပြိုးရေးကိုအခြေခံတဲ့ဆက်မှုဇုံလိုမျိုးတွေဖြစ်ပါတယ်။ထပ်နိုင်ငံမှာလို့တရက်အနည်းဆုံးဒုက္ခဘတ်300ပေးတာမျိုးမြန်မာနိုင်ငံမှာထူထောင်ကြတာပါ။အနည်းဆုံးတော့ထပ်မြန်မာနေဆက်မြန်မာဘက်ချမ်းမှာစက်ရုံတွေထောင်ပြီးတော့တရက်ဒုက္ခဘတ်150ပေးရင်တော့နှစ်ဦးနှစ်ဖက်အကျိုးရှိပါပါလို့ဝင်းကြီးဦးအောင်မင်းကပြောကြားခဲ့ကြောင်းအစီရင်ခံတင်ပြအပ်ပါ